Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်ဇူလိုင်လ28ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝီပါ။အခုမနက်မှာကြားရမယ့်ထူးခြားတဲ့သတင်းတွေမှာဆိုရင်တော့အစ္စရေးနဲ့ဟားမတ်အဖွဲ့တို့ကြားတိုက်ခိုက်နေမှုတွေကိုလူသားချင်းစာနာမှုအရချက်ချင်းချွတ်ညက်မရှိရပ်ဆိုင်ပေးဖို့အတွက်သမ္မတဥဘာမားကနေတောင်းဆိုလိုက်ပါတယ်။ယူကရိန်းဘက်ခြမ်းကိုရုရှားကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အထောက်အထားတွေကိုအမေရိကန်တာဝန်ရှိသူတွေကထုတ်ပေါ်ပြသလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနဲ့အတူကြီးညာပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမှာဆိုရင်တော့ကဘာမှာနှစ်စဉ်လူတသန်းခွဲလောက်သေဆုံးနေရတဲ့အသင်းရောင်သဝါယောဂါနဲ့ပတ်သက်ပြီ
း We have a very effective vaccine for 30 years to prevent a future burden of
ဒီကနေ့ကြားရောက်တဲ့ကဘာအသင်းရောင်သဝါယောဂါနေ့ထိမ့်မဲ့ပညာရှင်တွေရဲ့ဆွေးနွေးချက်တွေကိုမကြားခင်မှာအပြည့်စုံနားဆင်ရပါမယ်ဒီအကြောင်းနဲ့တူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပြီးတော့ဒီထဲကမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမှာတော့မြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဆွေးနွေးထားတာကိုကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းမြန်မာပြည်ကပေးစာများပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ကိုစော်ဝင်းလိုက်ကကြီးညာပေးပါမယ်ရှင်။
အစ္စရေးနဲ့ဟားမတ်အဖွဲ့တို့ကြားတိုက်ခိုက်နေမှုတွေကိုလူသားချင်းစာနာမှုအရချက်ချင်းချွင်းချက်မရှိအပြစ်ခတ်ရက်ဆဲကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကတောင်းဆိုလိုက်ပါတယ်။သတင်းသုံးပတ်ကြာတိုက်ခိုက်မှုတွေအတွင်းလူပေါင်း 11,000 နီးပါးတေဆုံးခဲ့ရပြီးအများစုဟာအရက်သားတွေဖြစ်ကြပါတယ်။သမ္မတအိုဘားမားဟာအစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့တနင်္ဂနွေနေ့မှာတယ်လီဖုန်းဆက်သွယ်စကားပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားကဂါဇာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းထိခိုက်တေဆုံးရတဲ့အရက်သားတွေရဲ့အရေးအတွက်တိုးများလာတဲ့အပေါ်မှာစိုးရိမ်မှုဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့အင်ဘီရိုကထုတ်ပြန်ကြေညာပါတယ်။သမ္မတကအစ္စရေးနိုင်ငံရဲ့လုံခြုံရေးအရေးကြီးပုံနဲ့ဂါဇာမှာရှိနေတဲ့လူသားတွေအထူးဒုက္ခရောက်နေကြတာတွေကိုအလေးထားပြီးတော့ပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုဘက်ကဘလို့တုံ့ပြန်ခဲ့တယ်လဲဆိုတာကိုတော့မသိရသေးပါဘူး။စနေနေ့တုန်းကတော့အစ္စရေးဝန်ကြီးချုပ်ဟာအမေရိကန်ရုပ်တံပေါ်ကနေအခုဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကဘာကြီးရဲ့သဘောထားကသူ့ရဲ့တန်းပြီပေါ်ဆန့်ကျင်ဘက်ရှုမြင်နိုင်ပွဲရှိနေတယ်ဆိုတာကိုသူသိနေတယ်လို့ပြောဆိုသွားပါတယ်။ဒါပေမဲ့အစ္စရေးအနေနဲ့သူ့ရဲ့တန်းပြီကပြည်သူတွေကိုဟားမတ်အဖွဲ့ရဲ့ rocket နဲ့တိုက်ခိုက်နေတာကိုဟန်တားနိုင်ဖို့အတွက်လိုအပ်တာမှန်သမျှလှုံ့ဆော်သွားမှာသာဖြစ်တဲ့ကြောင်းပြောဆိုသွားပါတယ်။နှစ်ဖက်စလုံးဟာစနေနေ့မှာ12နာရီကြာအပြစ်ရက်နေခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့ပြန်လည်ပြီးတော့တိုက်ခိုက်နေကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားကြီးကွန်ကြီးဌာနရဲ့အဆိုအရယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုရုရှားနိုင်ငံဘက်ကနှင်စက်ဖြတ်ကျော်ပြီးဒုံးကျည်တွေအမြောက်တင်နဲ့ပစ်ခတ်နေတာတွေကိုဆက်သွေးဂျိုရူကရိုက်ယူထားတဲ့တပ်တေအထောက်ထားဓာတ်ပုံတွေလို့ဆိုတဲ့ပုံတွေကိုနိုင်ငံသားကြီးဌာနကထုတ်ပြန်လိုက်ပါတယ်ရုရှားနိုင်ငံအတွင်းကနေဒုံးကျည်နဲ့အမြောက်တင်ယူကရိန်းနိုင်ငံအတွင်းထဲကိုအချင်းချင်းပြစ်လွတ်နေတဲ့ပုံတွေလို့အမေရိကန်သုတေသီတွေကပြောဆိုနေတဲ့အရုပ်ပုံတွေပါဝင်တဲ့လင်းမျက်နှာပါအစင်ခန်းစားကိုအမေရိကန်နိုင်ငံသားကြီးဌာနကတင်းနှင်းတွင်နေမှာထုတ်ပြန်လိုက်တာပါရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာအနီးမှာရှိနေကြတဲ့ယူကရိန်းတပ်ဖွဲ့တွေအနာကိုအမြောက်ဆန်နေကြပြီးကျွင်းနေဖြစ်နေတဲ့တခြားပုံတွေလည်းပါဝင်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းညက်စ်ဒေသမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်ထုတ်ပြန်လိုက်တဲ့ဒီတပ်ပုံတွေနဲ့ပတ်သက်လို့ရုရှားဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးရုရှားဘက်ကအခုလိုယူကရိန်းနိုင်ငံထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရပ်တန့်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့တယ်လီဖုန်းနဲ့စကားပြောတဲ့အချိန်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထည့်သွင်းပြောဆိုခဲ့တယ်လို့နိုင်ငံသားရေးဌာနကတိကျထုတ်ပြန်တဲ့အစီရင်ကြေညာချက်မှာဖော်ပြထားပါတယ
်ပြည်ကျသွားတဲ့မလေးရှားလေကြောင်းပိုင်ခီးတဲ့တင်လေရင်ရှိရာကိုယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကိုတွားရောက်နေတဲ့နိုင်ငံတကာလေရင်ပြည်ကျမှုဆိုင်ရာစုံစမ်းစစ်ဆေးသူတွေနဲ့ရဲအယားရှိတွေရဲ့ခီးစဉ်ကိုတနင်္ဂနွေနေ့မှာဖျက်ပစ်လိုက်ရပါတယ်အဲ့ဒီလေရင်ရှိရအနီးတစ်ဝိုက်မှာယူကရိန်းအစိုးရတပ်တွေနဲ့ခွဲထွက်ရေးတပုန်တွေကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အတွက်အခုလိုဖျက်သိမ်းလိုက်ရတာလို့ဆိုပါတယ်။တွားရောက်မဲ့အဖွဲ့ထဲမှာနယ်သာလန်နိုင်ငံနဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံတကာရဲတပ်ဖွဲ့ဝင်အရာရှိတွေပါဝင်ပါတယ်။အဲ့ဒီနယ်မြေရဲ့မြို့တော်ဒွန်းလန့်စ်ကသူတို့တဲခိုယာဟိုတယ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ကစောင့်ကြည့်လေ့လာသူအလက်ဇန်ဒါဟတ်ကတွားရောက်ရမဲ့နေရာရဲ့လုံခြုံရေးအခြေအနေစိတ်မချရမှုကို ရှင်းပြခဲ့တယ်လို့ဆိုပါတယ်ယူကရိန်းနဲ့အနောက်နိုင်ငံမဟာမိတ်တွေကတော့မလေးရှားလေရင်ကိုရုရှားကိုလိုလားတဲ့ခွဲထွက်ရေးသမားတွေကရုရှားနိုင်ငံလို့မြေပြင်ကနေဝေဟင်ပစ်ခတ်တဲ့မစ္စိုင်းတုံးပြန်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်တဘုံလေးနဲ့ရုရှားအစိုးရကတော့ဒါကိုမဟုတ်မှန်ကြောင်းညင်းဆိုနေကြပါတယ်
လီဗျားနိုင်ငံမှာလုံခဲ့တဲ့24နှစ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်62ဦးသေဆုံးခဲ့တဲ့အတွက်သတင်းနှစ်ပတ်ကြာလောက်ဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူစုစုပေါင်း150လောက်ရှိသွားပြီဖြစ်ပါတယ်။စနေနေ့တနင်္ဂနွေနေ့တွေမှာအစိုးရတပ်ဖွဲ့တွေနဲ့လက်နက်ကန်အစ္စလာမ်စစ်သွေးကြွတွေကြွဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တိုင်းပြည်အရှေ့ပိုင်းဘန်ဂါဇီမြို့မှာလူ38ယောက်သေဆုံးခဲ့ပါတယ်။ပြန်ဘက်စစ်သွေးကြွအဖွဲ့တွေအကြာဖြစ်ပွားနေတဲ့တိုက်ပွဲတွေသတင်းသုံးပတ်အတွင်းကိုဝင်လာတဲ့အချိန်မှာပဲမြို့တော်ထရီပိုလီမှာဖြစ်သွားခဲ့တဲ့တိုက်ပွဲတွေအတွင်းအီဂျစ်နိုင်ငံသားအလုသမားအရေအပါအဝင်လူပေါင်း23ဦးသေဆုံးခဲ့ပါတယ်။2011ခုနှစ်မှာအာနာရှင်ဟာမွာမာဂရာဖီကိုဖြုတ်ချလိုက်ပြီးတဲ့နောက်အစိုးရဆုံးအကြမ်းဖက်တိုက်ခိုက်မှုတွေကိုနေနေနိုင်ဖို့အစိုးရတပ်ဖွဲ့တွေကစူးစမ်းနေတဲ့အတော်အတွင်းမှာပဲဇူလိုင်လအစောပိုင်းကစလို့လေစစ်ကိုထိန်းချုပ်နိုင်ရေးအတွက်ဖြစ်ပွားနေတဲ့အပြန်အလှန်တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူပေါင်း100လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။လီဗျားနိုင်ငံကနေတူနီးရှားနယ်စပ်ဘက်ကိုဥတီသွားနေတဲ့ဗီရိရှားတန်ယုံပိုင်ရင်တန်းကိုပြန်ပြီးဆွေးနွေးမှုစူးစမ်းတဲ့အနေနဲ့ထရီပိုလီမြို့အပြင်မှာတင်းနဲ့တင်းနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့ပေမဲ့တယောက်မှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ဗြိတိန်၊တူရကီနဲ့အမေရိကန်နိုင်ငံအပါအဝင်အီဂျစ်ပြင်သစ်၊ဂျာမနီ၊အင်ဒိုနီးရှားနဲ့စပိန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေလီဗျားကနေချက်ချင်းထွက်ခွာကြဖို့အမိန့်ထုတ်ပြန်ထားပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ငံဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာပိုင်းအစီအစဉ်ကနာနခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစလုံးမှာကိုရီးယားစစ်ပွဲရဆဲဖို့သဘောတူစာချုပ်ချုပ်ဆိုခဲ့တဲ့62နှစ်မြောက်အခမ်းအနားတွေကိုတနင်္ဂနွေနေ့မှာကျင်းပခဲ့ကြပါတယ်။ဆယ်စုနှစ်နဲ့ချီပြီးတော့ရန်သူတွေအဖြစ်နေထိုင်ခဲ့ကြတဲ့နိုင်ငံနှစ်နိုင်ငံကြားမှာတရှိပြီးတော့လက်နက်ကင်အဆောင်အကျက်တွေတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဇုံမှာကျင်းပခဲ့ကြတာပါ။မြောက်ကိုရီးယားနိုင်ငံမှာတော့အဖတိုင်းပြည်လွတ်မြောက်ရေးစစ်ပွဲရဲ့အောင်ပွဲအခမ်းအနားလို့ခေါ်ဝေါ်ကြပါတယ်။အခုဆိုရင်အသက်80နဲ့80ကျားရှိနေပြီဖြစ်ကြတဲ့စစ်ပြန်ကြီးတွေဟာနိုင်ငံအနှံ့မှာညီညီတက်တက်ကျင်းပတဲ့အခမ်းအနားတွေမှာသူတို့ရရှိခဲ့တဲ့စုတစိတ်တွေကိုတက်ဆင်ထားတဲ့ယူနီဖောင်းတွေဝတ်ဆင်ပြီးတော့တက်ရောက်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဝန်ကြီးချုပ်ချောင်ဟွန်ဝေါင်ကစစ်ပြန်စစ်မှုရန်တွေကိုအခမ်းအနားနဲ့မင်ကုန်းပြောဆိုရာမှာမြောက်ကိုရီးယားနိုင်ငံဟာအခုတည်းထိချင်းချောက်နေစေရှိပေမဲ့ကိုရီးယားကျွန်းဆွယ်မှာနောက်ထပ်စစ်ပွဲမဖြစ်စေရဘူးလို့ပြောကြားသွားပါတယ်။ကိုရီးယားစစ်ပွဲဟာ1953ခုနှစ်မှာသဘောတူစာချုပ်ချုပ်ဆိုပြီးတော့ရပ်ဆဲခဲ့တာဖြစ်ပါတယ်ခင်ဗျာ။
လျက်စစ်ဆွမ်းအားအကြီးအကျယ်လိုအပ်မှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့နီပေါ်နိုင်ငံကိုအိန္ဒိယကလျက်စစ်ဓာတ်အားတင်ပို့မဲ့သဘောတူညီချက်ကိုနိုင်ငံငံကြားအတည်ပြုလိုက်ပြီးဖြစ်ကြောင်းနီပေါ်နိုင်ငံကိုတရားဝင်3ရက်ကြာတွားရောက်လဲပတ်အပြီးမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်2006ခုနှစ်အထိကွန်မြူနတီသဘုံတွေရဲ့အန္တရာယ်နဲ့ရင်ဆိုင်ခဲ့ရသလိုအဲ့ဒီနောက်မှာလည်းနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်နီပေါ်နိုင်ငံအနေနဲ့လျက်စစ်ဓာတ်အားပစ်ဆက်ရုံတိစောက်နိုင်ဖို့အခက်အခဲတွေရှိနေသလိုကိုယ်ပိုင်တိစောက်နိုင်ဖို့ငွေကြေးလည်းမတတ်နိုင်မှုဖြစ်နေတာပါအိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာစွာရာချီခီးစဉ်အတွင်းလျက်စစ်တာအပံပိုးပေးရေးအပါအဝင်သဘောတူညီချက်26ခုကိုလက်မှတ်ထိုးနိုင်ခဲ့တဲ့အကြောင်းနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီသဘောတူညီချက်အရအိန္ဒိယကနီပေါ်နိုင်ငံကိုလျက်စစ်တာအထောက်ပံ့ပေးမှာဖြစ်တဲ့အပြင်လေအားရေအားလျက်စစ်ဆဲတိစောက်နိုင်ရေးအတွက်လည်းအကူအညီပေးသွားမှာဖြစ်ပါတယ်။တိုင်းပြည်အတွင်းလိုအပ်နေတဲ့လျက်စစ်တာအစုစုပေါင်းရဲ့ထောက်ဝက်လောက်ကိုပဲအစိုးရကထုတ်လုပ်နိုင်တဲ့အတွက်ပြည်သူလူထုအနေနဲ့နေ့စဉ်တစ်နေ့ကို12နာရီလောက်လျက်စစ်မီပြတ်တောက်မှုနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။တခြားသဘောတူညီချက်တွေနဲ့ပတ်သက်လို့တော့အသေးစိတ်ထုတ်ပြန်ခြင်းမရှိပါဘူး
။တရုတ်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းတိုက်ခတ်မှုကြောင့်လူ73ဦးသေဆုံးသွားပြီးထောင်ပေါင်းများစွာရှိတဲ့လူတွေကအသက်ရှင်နေထိုင်မှုအတွက်အခြေခံလူအပ်ချက်အထောက်ပံ့နေလိုအပ်နေတယ်လို့လူမှုရေးရာဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။မတ်မိုအမည်ရှိတဲ့တိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံကုန်းတွင်းပိုင်းကိုဗိုလ်ထုနေမှာဝင်ရောက်မတိုက်ခတ်ခင်တိုင်ဝမ်ကျွန်းမှာမိုးတွေတီးထန်စွာရွာသွန်းခဲ့ပါတယ်။အဲဒီကတဆင့်အာရော့သွားပြီးတော့အပူပိုင်းမုန်တိုင်းဖြစ်ရောက်ရှိသွားကတရုတ်နိုင်ငံရဲ့ပြည်နယ်တော်တော်များများမှာလေပြင်းတွေတိုက်ခတ်ခဲ့တယ်လို့မိုးတွေလည်းတီးထန်စွာရွာသွန်းခဲ့ပါတယ်။ကွမ်တုံးပြည်နယ်အတွင်းမှာလူပေါင်း2,900ကိုနေရပြောင်းရွှေ့ပေးခဲ့ရပြီး 3,900 ခန့်ဟာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်ပစ္စည်းဆုံးရှုံးမှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း950လောက်ရှိတယ်လို့ဆိုပါတယ
်ဖိလစ်ပိုင်နိုင်ငံမှာတန်100မြောက်နိုင်ငံသားအဖြစ်မွေးဖွားတဲ့ကလေးငယ်လေးကို အစိုးရအရာရှိတွေကကိမုန်နဲ့ကြိုဆိုလိုက်တဲ့တစ်ချိန်တည်းမှာပဲတဖြည်းဖြည်းတိုးပွားလာနေတဲ့တိုင်းပြည်လူဦးရေကြောင့်ဆင်းရဲနှောင့်ပါတဲ့ဖိလစ်ပိုင်နိုင်ငံမှာအခုမွေးဖွားလာတဲ့ကလေးငယ်လေးကိုတင့်တော်တဲ့လူနေမှုအဆင့်အတန်းရရှိအောင်ဘယ်လိုလှုပ်ဆောင်ပေးလိုက်မလဲဆိုတဲ့အပေါ်စိုးရိမ်ပူပန်မှုတွေထွက်ပေါ်နေပါတယ်။ချိုနာလင်းလို့အမည်ပေးထားတဲ့အဲ့ဒီတန်းတရာမြောက်ကလေးငယ်လေးကိုခိုဆေဖာဘဲလာဆိုတဲ့မနီလာမြို့ကအစိုးရဆေးရုံမှာတင်းငွေနေညတကောင်ကျော်12နာရီ6မိနစ်မှာမွေးဖွားခဲ့တာဖြစ်ကြောင်းအစိုးရလူဦးရေဆိုင်ရာကော်မရှင်ရုံးအရာရှိဟွမ်အန်တိုနီယိုပီရက်စ်3ကပြောပါတယ်မိခင်ဖြစ်သူကအပြုံးပန်းတဲ့သူမရဲ့ရင်ကုန်ထဲမှာထွေးပိုက်ထားတဲ့ရင်သွေးငယ်ချိုနာလင်းကိုဖိလစ်ပိုင်ကျမ်းမာရေးအရာရှိတွေကကိတ်မုံအပြင်ကလေးအဝတ်အထည်တွေနဲ့တခြားလက်ဆောင်တွေပေးအပ်ခဲ့ကြပါတယ်ကလေးငယ်တိုင်းကောင်းမွန်တဲ့လူနေမှုအဆင့်တန်းနဲ့အညီအညီနိုင်ရေးလှုပ်ဆောင်နိုင်ဖို့စင်ခုံမှုတွေရှိနေတယ်လို့ဖိလစ်ပိုင်ကျမ်းမာရေးဝန်ကြီးအန်ဂရီကေအိုနာကလည်းပြောပါတယ
်သတင်းတွေကိုဥဆက်မိုးဝင်းနဲ့ကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေနဲ့သတင်းဆောင်မကိုထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့ကမ္ဘာအသဲရောင်အတဝါနေ့မှာပညာရှင်တွေရဲ့ဆွေးနွေးအကြံပြုချက်သတင်းကိုပြောပြပါမယ်။အသဲရောင်အတဝါကူးစက်ပိုးချောင်းနှစ်ဆင်ဆိုသလိုကမ္ဘာပေါ်မှာလူတသန်းခွဲလောက်တိတ်ဆုံးနေရတယ်လို့ကမ္ဘာအသဲရောင်အတဝါယောဂနေ့ဖြစ်တဲ့ဇူလိုင်လ28ရက်နေ့မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောဆိုလိုက်ပါတယ်။စမ်းသပ်ကာကွယ်မှုနဲ့ကုသမှုတွေကိုအချိန်မြင့်လှုပ်ဆောင်ခြင်းကသာကမ္ဘာအဆိုးအဝါဆုံးဒီယောဂပိုးကိုကင်တွယ်ဖြေရှင်းနိုင်မှာဖြစ်တယ်လို့လည်း WHO ဖွဲ့ကပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်လီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ်ရှင်
။ကမ္ဘာပေါ်မှာအသေးအောင်အတဝါယောဂပိုးကိုလူတွေကဂရုမစိုက်ပဲပြစ်ထားတတ်ပါတယ်။အသေးအောင်အတဝါပိုးတွေဖြစ်တဲ့ A B C D နဲ့ E ပိုးတွေက HIV AIDS ယောဂလိုပဲလူအသေးအပြောက်များစေတတ်ပါတယ်။အဲ့ဒီတဲမှာဘီပိုးနဲ့စီပိုးကိုတော့လူသိပိုများပြီးအသည်ကန်ဆာနဲ့အသည်မှာပြုတ်ထရောင်ရမ်းတဲ့ယောဂါတွေဖြစ်စေကမကြာခဏဆိုသလိုတည်ဆုံးတတ်တာမို့ပြောနေကြတာပါအသည်ရောင်ဘီပိုးကတော့ဒီပိုးရှိတဲ့မိခင်ကတဆင့်ကလေးကိုပါကူးဆက်တတ်ပြီးဘီယောဂါပိုးရှိတဲ့သွေးကိုထိတွေ့မိတာအကာအကွယ်မဲ့လိန်ဆက်ဆံတာမျိုးကတဆင့်လဲကူးဆက်နိုင်ပါတယ်မွေးရည်ဆေးဝါးသုံးသူတွေရှားမှာတော့ဆေးထိုးအပ်တွေကိုအတူတူသုံးမိရကအသည်ရောင်စီပိုးကိုရရှိကြတာဖြစ်ပါတယ်အသည်ကင်ဆာကြောင့်တည်ဆုံးမှုဟာအဆုတ်ကင်ဆာကြောင့်တည်ဆုံးမှုပြီးရင်ဒုတိယအများဆုံးလည်းဖြစ်ပါတယ်အသည်ကင်ဆာဖြစ်ပြီးချိန်ကျမှဓာတ်ကင်ကုသနည်းကထိရောက်မှုမရှိတော့ဘဲကြိုတင်ကာကွယ်မှုကသာအကောင်းဆုံးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုစတန်ဖို့ဒ်တက္ကသိုလ်ကအသည်အစားထိုးကုသရေးခွဲစိတ်ဆရာဝန်ဆမ်မြူအယ်ဆိုးကတတိပေးလိုက်ပါတယ်2014ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်လာတဲ့ကျန်းမာရေးဝန်ကြီးတွေကလည်းအသည်ယောဂပိုးကိုတိုက်ဖြတ်နိုင်တယ်ဆိုတာလက်ခံပေမဲ့ဒီယောဂပိုးပပြအောင်နိုင်ငံသားအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုတယ်လို့ဒေါက်တာဆိုးကတိုက်တွန်းလိုက်ပါတယ
် We have a very effective vaccine for 30 years to prevent a future burden of
အသည်ယောဂဘီပိုးကိုတားဆီးဖို့ထိရောက်တဲ့ကာကွယ်ဆေးတွေနှစ်30ဇာလောက်ကျွန်တော်တို့စီမှာရှိပါတယ်ဒါကြောင့်နာတာရှည်အသည်ပိုးရောအသည်ရောင်နာအသည်ကင်ဆာတွေဆက်ဖြစ်မလာနိုင်တော့ပါဘူးပြီးတော့အခုဆိုရင်အသေးယောဂဘီပိုးကိုကုသနိုင်မဲ့အင်မတန်ထိရောက်တဲ့ဆေးဝါးတွေလည်းရှိနေပါပြီ HIV ကာကွယ်ဆေးတွေလိုပဲတစ်နှစ်တစ်လုံးတောက်ယုံပါပဲ
WHO အဖွဲ့ရဲ့အစီရင်ခံစာအရကမ္ဘာလူဦးရေတန်း1500ကျော်ဟာအသေးရောင်ပိုးရှိနေကြပါတယ်ဒီယောဂပိုးကြောင့်ကမ္ဘာလုံးရဲ့၃ပုံ၂ပုံဟာအာရှတိုက်မှာတည်ဆုံနေရပါတယ်အာဖရိကတိုက်တိုင်းပြည်တွေမှာလည်းဒီယောဂပိုးကိုခံစားနေရပါတယ်အများသောအဖြစ်တော့အသေးရောင်ယောဂပိုးဝင်နေတယ်ဆိုတာကိုကာယကံရှင်တွေကိုယ်တိုင်မသိကြတာပါဒီယောဂပိုးဟာဆယ်စုနှစ်နဲ့ကြီးခန္ဓာကိုယ်ရဲ့အောင်းနေပြီးနောက်ဆုံးအဆင့်ယောဂါရှိနေပြီဆိုတဲ့အချိန်ကြမှသာသိလာကြတာပါဒါကြောင့်လဲဒီယောဂါပိုးကိုကာကွယ်မှုအရှိန်မြှင့်သွားဖို့ WHO အဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့ကြိုတင်ကုသနိုင်တဲ့နီလန်းသစ်တွေရှိနေတာပဲဆိုပြီးလူတွေကခက်ပော့ပော့နေကြတယ်လို့ WHO အဖွဲ့ရဲ့အသည်ရောင်ယောဂါပိုးတိုက်ဖြတ်ရေးအစီအစဉ်အကြီးအကဲဒေါက်တာစတီဗန်ဝေကာကဆိုပါတယ
် Much of the recent excitement in the area of hepatitis is because of theTherapeutic revolution in hepatitis C.
အသည်ရောင်ယောဂါစီပိုးကုထုံးသစ်တွေရှိလာပြီဆိုတာကိုအသည်ရောင်ယောဂါပိုးအဖြစ်များတဲ့ဒေသတွေမှာမကြသေးမီကအတော်များများသိလာကြပါတယ်။တချို့တောက်ဆေးအမျိုးအစားသစ်တွေဆိုရင်သုံးဖို့အတီးပြုထားပြီးသားပါ။တချို့ကြတော့အတီးပြုကန်ဒီအချိန်တွေမှာရှိပါတယ်။ဒါတွေကတိုးတက်ပြောင်းလဲမှုတွေပါ။ကုသချိန်12ပတ်စာလောက်ပဲလိုပါလိမ့်မယ်။နောက်ဆိုဒီတက်တောင်အချိန်ရောသွားနိုင်ပါတယ်။ဆေးထိုးဖို့တော့မလိုတော့ပါဘူး။ဝေဒနာရှင်တွေရဲ့90-95ရာခိုင်နှုန်းလောက်ကိုပျောက်စေပါတယ်လို့ဒေါက်တာဝစ်တာကပြောသွားတာပါ။ဒါပေမဲ့ပြဿနာကငွေကြေးပါ။အမေရိကန်ပြည်ထောင်စုကလူနာတွေဟာ12ပတ်စာကုသမှုအတွက်ဒေါ်လာ 14,000 ကုန်ကြပါတယ်။ ဒီကုန်ကျစရိတ်ကိုလူတိုင်းတော့အထူးသဖြင့်ဖွံ့ဖြိုးဆဲတိုင်းပြည်တွေကလူတွေတတ်နိုင်မှာမဟုတ်ဘူးလို့ဒေါက်တာဝစ်တာကဆိုပါတယ်။နောက်မှာတော့ဒီဆေးစရိတ်ကဈေးချိုလာဖို့သူကမျှော်လင့်နေပါတယ်။လူနာတဦး12ပတ်စာကုသမှုအတွက်ဒေါ်လာ900ပဲပေးဖို့ဆေးစက်ရုံတစ်ခုနဲ့အီဂျစ်နိုင်ငံကညှိနှိုင်းနိုင်ခဲ့တယ်လို့ဒေါက်တာဝစ်တာကပြီးခဲ့တဲ့လကပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါရစေအရင်ဆုံးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံတွင်းကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်ကိုဝါရှင်တန် DC VOA ဌာနချုပ်မှအယ်ဒီတာဦးကျော်စန်တာကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်နားဆင်ကြည့်အောင်ပါရှင်
ဒီအထူးကျေးဇူးတင်ပါတယ် VOA ကိုဒီအချိန်ဟာမြန်မာနိုင်ငံမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လူပြောသူပြောစိတ်များနေတဲ့အချိန်ပါမြန်မာမီဒီယာလောကအတွက်အင်မတန်တာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်မီဒီယာနဲ့အထူးတွေ့ဆုံးအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကိုမေးမြန်းခွင့်ရတာဟာကျွန်တော်တို့အခွင့်အရေးယူဆပါတယ်ဆိုတော့ပထမဦးဆုံးကမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်လောက်ကမီဒီယာလွတ်လပ်ခွင့်ဟာအတော်လေးကောင်းတယ်ဆိုပြီးတော့တကွာလုံးကပဲလက်ခုပ်အော်ဘာတီးပြီးတော့ကျူးဆွေခဲ့ရတယ်အခုနောက်ပိုင်းမှာကြတော့အဲ့ဒီလွတ်လပ်ခွင့်အချိန်ဟာညော့နေလာတယ်ကြာဆင်းလာတယ်ဆိုတော့ဝေဖန်လာကြပါတယ်အဲ့တော့ဘယ်လိုတုံ့ပြန်ပြီးပြောချင်တာပထမဆုံ
းနောက်ဆုံးကျွန်တော်ပြောချင်တဲ့ချက်ကတော့မီဒီယာလွတ်လပ်ခွင့်ကြာဆင်းသွားတယ်ရုပ်ကျော့သွားတယ်ဆိုတာကိုကျွန်တော်တို့လက်မခံပါဘူးညှင်းဆိုပါတယ်ဘာပြဿနာဖြစ်လာဆိုတော့မီဒီယာသမားတွေရဲ့ကျင့်ဝတ်နဲ့စာနယ်ဇင်းအတတ်ပညာဆိုင်ရာပြဿနာတွေပိုများလာတယ်လို့ပဲကျွန်တော်ပြောရမှာ
ဒါမဲ့တလောတော့ကဘာမှာမီဒီယာလွတ်လပ်ခွင့်ကိုစောင့်ကြည့်ရတာနေစည်းမထားသတင်းစာဆရာများအဖွဲ့ရဲ့စီရင်အရာကြည့်မယ်ဆိုရင်2013မှာမြန်မာနိုင်ငံဟာနိုင်ငံပေါင်း200နီးပါးလောက်ရှိတဲ့ထက်မှာ151 2014နှစ်စပိုင်းမှာ148နည်းနည်းခုန်တက်တယ်ဒါမဲ့အစ်တောင်အရှက်မှာကျန်တဲ့နိုင်ငံတော်တော်များများကတော့မြန်မာနိုင်ငံအထက်မှာရှိနေတော့မှာပဲအဲ့ဒီနောက်မှာမှမြန်မာနိုင်ငံထဲမှာဥပမာအဖြစ်ဖြစ်တဲ့အမှုတွေကျွန်တော်ရဲ့သတင်းထောက်တွေ list တို့ပြထားတဲ့ဟာတွေကြည့်မယ်ဆိုရှင် DVB သတင်းထောက်ကိုဝတရားနှောင့်ယှက်မှုနဲ့ထောင်ချခဲ့တယ်တခါနိုင်ငံခြားသတင်းထောက်တွေကိုဗီဇာကိစ္စနဲ့ပြပမောင်းထုတ်ခဲ့တယ် Unity Journal သတင်းထောက်တွေကိုဖန်ဆီးထောင်ချတယ်အတော်လေးပြင်းထန်တဲ့ပြစ်ဒဏ်ဆိုပြီးတော့နိုင်ငံတကာကဝေဖန်နေရတယ်သတင်းထောက်ကိုထောင်နဲ့10နှစ်တောင်ချတယ်ဆိုတာနောက်ပြီးတော့ဘိုင်မွန်တက်နေကလူတွေကိုဖမ်းတယ်သူ့ဆိုထွက်ပြေးနေရတယ်နောက်သတင်းဂျာနယ်တိုက်ကလူတွေကိုခေါ်ပြီးတော့သူစစ်ဆေးတယ်ဘာညာလုပ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အကုန်လုံးသူတို့အပြစ်ကြီးပဲလားအန်အဝိုင်းတွေဘက်ကအနေချက်ကမရှိဘူးလို့ပြောချင်ပါသလား
ဘယ်မှာသုံးကျွန်တော်ဥကြုံတာညွှန်းနေညွှန်းကိန်းပေါ့နော်စာနယ်ဇင်းနယ်ကအညွှန်းကိန်းနဲ့ပတ်သက်လို့ပြောရင်ကျွန်တော်အနေနဲ့ကအဲ့ဒီညွှန်းကိန်းဒီထက်ကျွန်တော်တို့ပြည်သူတွေဟာဘလောက်အရေးချင်းပြည့်တဲ့ကောင်းမွန်တဲ့သတင်းတွေကိုရနိုင်တယ်လဲသူတို့ရဲ့ဒီမိုကရေစီရေးမှာဟလာပြုပြင်ပြောင်းလဲရေးမှာသူတို့ပါဝင်ဆောင်ရွက်တဲ့အခါမှာသူတို့ရဲ့ကိုယ်ပိုင်ခွင့်ရေးတွေကိုကျင့်သုံးတဲ့အခါမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေလုပ်နိုင်မှုအတွက်ကောင်းမွန်တဲ့သတင်းချက်တွေရလားမရဘူးလားဆိုတဲ့ဟာနဲ့ပဲကျွန်တော်တို့ပိုစိတ်ဝင်စားပါတယ်။ဟိုသူတို့ပြောတာတွေကတော့ကျွန်တော်တို့အထောက်အထားတစ်ခုနဲ့ယူမယ်ဒီပေါ်မှာကျွန်တော်သိပြီးတော့တံပိုးမထားပါဘူး။နောက်တစ်ခုကတော့ကျွန်တော်တို့ခုနပြောတဲ့ဥကြောစံသာညွှန်းသွားတဲ့ကိစ္စတွေပေါ့နော်။အဲဒီကိစ္စတွေမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်တကယ်တော့ဒီကနေ့ကျွန်တော်တို့ပြီးခဲ့တဲ့သုံးနှစ်တာကာလအတွင်းမှာဟလာအစိုးရရဲ့မူဝါဒတွေကိုမှဝေဖန်တာတွေအများကြီးရှိတယ်။ဟလာသမ္မတကြီးကိုတချို့အရဆိုရင်ပုံကိုရေးဆန်းဆန်းပြောတဲ့ဟာတွေရှိတယ်။ဒီလိုပေါ်မှာကျွန်တော်တို့ဘာမှကျွန်တော်တို့အရေးယူကြတာမရှိဘူး။ရုပ်ကြောင်တာပြောခဲ့တဲ့အမှုတွေကိုပြန်ကြည့်မယ်ဆိုရင်ဟဲ့လားတစ်ဖက်ကကျွန်တော်တို့ဟဲ့လားခုန Unity Channel လို့ဆိုရင်တကယ်တော့ဟဲ့လားသူရေးတဲ့သတင်းတဲ့သူ့ရဲ့လှုပ်ရကြောင်ကျွန်တော်တို့ကရေးယူပါတယ်ဒီလိုမျိုးဒီလျှို့ဒီလူ့ဝချက်ဥပဒေရကာကွယ်ထားတဲ့စစ်ဘက်ဆိုင်ရာအစအုပ်တခုတည်းကိုအယောင်ဆောင်ပြီးတော့ဝင်လို့ရှိရင်ကျွန်တော်ထင်တယ်အမေရိကန်နိုင်ငံမှာလည်းဒီလိုပဲရေးယူမှာ Unity သတင်းနောက်တင်မဟုတ်ဘူးကျွန်တော်ဝင်လဲကျွန်တော်ရေးယူခံမှာနောက်တစ်ခုကဟို DVB သတင်းနောက်မတ်ခိုင်တို့ကိစ္စတွေပေါ့ဒါကြတော့သူကပုပ်ပုရိယတူချင်းနဲ့ဆိုင်ပါတယ်ဆိုတော့ပုံလေးကတူချင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဟလာခုနလိုပေါ့သူများအိမ်ကိုသွားတယ်သွားတဲ့ခါမှာသတင်းနောက်တွေနဲ့သူမပြောဘူးအထက်ရောက်မှသတင်းနောက်လို့ပြောတယ်ပြီးရင်တယောက်တည်းသတင်းသွားယူမယ်စားတရပြိုင်ပေါ့တရပြိုင်နဲ့လိုက်သွားရဆိုတော့သူ့ရဲ့လုပ်ရက်တွေမှာတစ်ဖက်ကအထင်မှားစရာရှိတယ်ဆိုတော့ဒီဒီယာအလုံးပြန်ခြုံကြည့်ရင်ကျွန်တော်ကတော့ဟလာမီဒီယာရေးပဲလည်းအပြစ်မတင်လို့ဟလာအစိုးရဘက်မှာလည်းဟလာအစိုးရကြီးပဲတာဝန်ရှိလို့လည်းမပြောလို့သို့တော့ဒီဟာရဲ့အပြဿနာအကြောင်းရင်းကိုကျွန်တော်ရှင်းအားမဆိုတစ်ကတော့ခုနပြောသူပေါ့ကျွန်တော်တို့လူငယ်စာနေသမားတွေအများကြီးဖြစ်လာတဲ့ခါမှာအက်ဒီတာတွေသတင်းနောက်တွေအနေနဲ့ကျင့်ဝတ်တို့နောက်တစ်ခါအဲ့ဒါရင်လုပ်ငန်းလုပ်တယ်ဆိုတော့ဗီကျွန်နဲ့မှလုပ်တာမဟုတ်ဘူးလေသူ့မှာရှိတဲ့ကျင့်ဝတ်တွေဥပဒေတွေရှိတယ်ဒါတွေအားလုံးလည်းနားလည်ဖို့လိုတယ်နောက်တစ်ခါအစိုးရဘက်ကလည်းဟလာပို့ပြီးတော့မှစာနယ်ဇင်းတွေရဲ့သဘောတဘာဝကိုနားလည်ဖို့လိုတယ်ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့ဘက်ကတော့တတ်နိုင်သမျှဟလာ ဟိုအသေးဖြတ်မှုလိုနေကျွန်တော်ဆွဲခဲ့တာဒီလုံးဝမရှိဘူးဝေမှန်လို့လဲဆွဲတာမရှိဘူးဟိုဘိုင်မွန်တဲ့နေဆိုရင်ကျွန်တော်ဘာဖြစ်လို့ဆွဲလဲအခါနာချင်းမမေးမနဲ့မှာသူကကြိုးပြီးတော့တရင်ကြီးတော့ဒါကိုလှုံ့ဆော်သူလို့ဖြစ်လို့ကြီးတာဒီအခါနာပြီးသွားတဲ့အချိန်မှာရေးတဲ့တရင်ဆိုရင်ကျွန်တော်ဘာမှပြောစရာအကြောင်းမရှိ
အဲ့တော့တစ်ခုပြန်မေးချင်တာဝတရားနှောက်ယှက်မှုဆိုတာလဲဆွဲတာရှိတယ်ကျွန်တော်ကစဉ်းစားကြည့်ရသတင်းမီဒီယာဆိုတာလည်းပဲသဒ္ဓါမှန်နိုင်ပဲမီဒီယာသတင်းထောက်တွေသတင်းယူဖို့သွားတာလည်းပဲသူတို့ဝတရားပဲမီဒီယာဝတရားကိုအသီးမှမပြူပဲနဲ့ဌာနဆိုင်ရာဝန်ထမ်းတွေရဲ့ဝတရားကိုပဲအသီးမှပြူရကြနေတယ်အဲ့ဒါကိုတော့ကျွန်တော်မ
ကြည့်ဘူးခုနကဟိုဒီသတင်းထောက်ဖြစ်တဲ့ကိစ္စပဲအဓိကဝတရားနှောက်ယှက်ဆိုတာခုနလိုပေါ့ဦးကျော်သားကကျွန်တော်ဟလာဟိုတွေ့ကျင်တယ်အင်တာဗျူးလုပ်ကျင်တယ်တောင်းခံလို့ရတယ်ဒါပေမဲ့ကျွန်တော်ကမပေးကျင်လို့ကျွန်တော်ယုံကန်တဲ့မှာကျွန်တော်နေတော့ခင်ဗျားအတင်းဝန်လို့မရဘူးပေါ့ဒီသဘောမျိုးပေါ့အဲ့လိုဖြစ်တယ်ဆိုတော့အဲ့လိုဖြစ်တာပဲသူ့ရဲ့ယုံကန်တဲ့ကိုအတင်းဝန်မှစူးစမ်းတယ်ဆိုတော့ကျွန်တော်ပြောတာတယောက်တယောက်အပြန်လန်းနားလည်မှုတယောက်တယောက်စီကန်းရှိဖို့လိုတယ်အဲ့ဒါသူ့ကိုမေးတွေးဖို့မေးမယ်အဲ့ဒီမှာလည်းခုနဒီဗီတနောက်မှာလည်းခုနမက်ခိုင်လို့ဖြစ်တယ်လို့ပဲပြဿနာသူ့တယောက်ထက်သွားတာမဟုတ်ဘူးသူကဒီပညာရေးမှုရဲ့အဆုံးဖြတ်ကိုမချိနဲ့တဲ့ကျောင်းသားမိဘကိုအတူခေါ်သွားတယ်ခေါ်သွားတယ်ဆိုတော့ဒါကသတင်းယူလာလားဒါမှမဟုတ်ခုနလိုပေါ့နော်ဒီကိစ္စကိုကြားဝင်လာလားဆိုတာရှင်းရှင်းလင်းလင်းကိုယ်ပြားမရှိဘူးမရှိတော့တက်ဆိုင်ရာအရာရှိနေနဲ့ဖြစ်ဆိုဖို့ညှင်းဆန်တယ်အဲ့တော့ညှင်းဆန်လို့ရှိရင်ဒါဘာလို့မဆိုဥကျော်တန်လည်းသိပါတယ်ဟလာသူ့ရုံးငန်းထဲကသူ့ရဲ့ပိုင်နေနေရဖြစ်သွားပြီလေဒီထက်ကိုအတင်းဝမှုစူးစမ်းလို့သူ့ကိုအတင်းရက်ပြီးတော့မှမေးလို့ဒီလိုတော့မရဘူးပေါ့
သူရထိုးထိပတ်သွားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့တချို့ကဘယ်လိုပြောလဲဆိုတော့မီဒီယာဥပဒေဆိုတာမြန်မာပြည်မှာပြဋ္ဌာန်းပြီးဖြစ်တယ်ဒါပေမဲ့လည်းအဲ့ဒီဥပဒေကိုဘယ်လိုလိုက်နာဆောင်ရွက်အကောင့်တွေဖော်မယ်ဆိုတော့ကျင့်သုံးဥပဒေ procedural law မပြဋ္ဌာန်းနိုင်သေးတယ်လို့ပြောတယ်အဲ့ဒီကိစ္စကဘာအခက်အခဲရှိနေပါလဲအဲ့ဒီ procedural law
အဲ့ဒီဟာကကျွန်တော်တို့ကဥပဒေနှစ်ခုထွက်လာတာပေါ့နော်ပုံနှိပ်နဲ့ဒီပုံနှိပ်ချင်းနဲ့ဒီမှတ်ပုံထုတ်ဝင်ခြင်းမှတ်ပုံနေခြင်းဥပဒေနဲ့ပတ်သက်တဲ့နည်းဥပဒေကိုကျွန်တော်ကရေးတယ်သတင်းမီဒီယာဥပဒေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်ကစာနယ်ဇင်းကောင်စီကိုတာဝန်ပေးထားတယ်အဲ့တော့စာနယ်ကျွန်တော်မထွက်လာခင်မှာတော့စာနယ်ဇင်းကောင်စီကသူ့ရဲ့မှုကြမ်းကိုကျွန်တော်စီပို့ပေးပြီအဲ့တော့တချို့ဟာတွေကကျွန်တော်ပြန်ပြီးတော့မှပြင်ဆင်ချက်နဲ့တူကျွန်တော်ပြန်ပြီးတော့မှပို့ထားတယ်ဆိုတော့သူတို့ဘက်ကအသိဖြစ်ပြီဆိုတော့ကျွန်တော်တို့ကညှိအောင်ပါပေါ့ပြီးရင်တော့ကျွန်တော်ရဲ့အစိုးရလုံထုံလုံနေရအစိုးရဖွဲ့အစည်းအဝေးကိုတင်မယ်ရှင်းနေချုပ်ရုံးဝဲသဘောထားကိုတောင်းမယ်ပြီးရင်တော့ဒါကျွန်တော်သွားမယ်ဆိုတော့ဒီမှာဘာဥပဒေပဲရှိရှိအဲ့တရင်မီဒီယာဥပဒေနဲ့တရင်မီဒီယာနီးဥပဒေတွေပေါ်လာပြီးတဲ့အခါမှာအဓိကအရေးကြီးဆုံးကိစ္စကအခုလက်ရှိရှိနေစာနယ်ဇင်းကောင်စီနောက်ပေါ်လာမဲ့တရင်မီဒီယာကောင်စီပေါ့အဲ့ဒီမီဒီယာကောင်စီရဲ့အခန့်ကဏ္ဍအရေးကြီးတယ်စာနယ်ဇင်းလောကသားတွေကိုယ်တိုင်ကကိုယ့်လောကကိုကိုစားပြုတဲ့ကောင်စီနောက်ပေါ်လာမဲ့တရင်မီဒီယာကောင်စီပေါ့နော်အခုရှိနေတဲ့မပေါ်သေးခင်တဲ့စာနယ်ဇင်းကောင်စီဒါကိုအလေးထားဖို့လိုတယ်ဒါပေမဲ့ကျွန်တော်တို့ပြန်ကြည့်လိုက်ရင်စိတ်မကောင်းစရာကစာနယ်ဇင်းကောင်စီကလုပ်တဲ့အခမ်းအနားတွေမှာလာရင်အငယ်တန်းတရင်တော့လောက်ပဲလာတယ်တာဝန်ရှိတဲ့ထုတ်ဝေသူတွေCEO လို့ခေါ်တဲ့လူတွေအဲ့ဒါချုပ်တွေလာမတက်ဘူးဒီကနေ့စာနေစင်းကောင်စီကကျင့်မှုကိုပြဋ္ဌာန်းပြီးဦးကျော်သံသတိထားပြီလားဘယ်မီဒီယာမှအဲ့စာနေစင်းကောင်စီကကျင့်ဝတ်တိုင်းလိုက်နာပါမယ်လို့ပြောတာမရှိသေးဘူးတိုးတော့ကျွန်တော်တို့ကပြောတယ်ကျွန်တော်အင်တာဗျူးတစ်ခုမှာကျွန်တော်တို့အစိုးရသတင်းစာတွေဒီစာနေစင်းကောင်စီကကျင့်ဝတ်တိုင်းကျွန်တော်လိုက်နာဒီလိုမျိုးကျွန်တော်အလေးထားစေချင်တာပေါ့နောက်တော့စာနေစင်းနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိလားအဲ့လိုတိုင်ကြားမှုတွေရှိလို့စာနေစင်းကောင်စီကခေါ်ရင်ဂျာနယ်တွေကလာဖို့ညှင်းဆန်တယ်အဲ့တော့အဲ့လိုမျိုးဖြစ်တဲ့အခါကျတော့လူတွေကစာနေစင်းကောင်စီကိုအာမကိုဒီလိုတိုင်းဆက်ဖြစ်နေတဲ့သတင်းမီဒီယာကောင်စီလည်းဒုက္ခရောက်မှာပဲအဲ့တော့လူတွေကသတင်းမီဒီယာကောင်စီကိုအားကိုးလို့မရဘူးဆိုရင်ခုနပြောသလိုဟိုပုပ်လိကတွေပေါ့နော်ပုပ်လိကတူချင်းတွေအစိုးရဖွဲ့စည်းတွေကဘယ်ဘက်သွားတော့မလဲသူကတရားရုံးဝင်သွားမှာပေါ့အဲ့တော့ကျွန်တော်ပြောချင်တာကဒီမှာနှစ်ခုရှိတယ်တစ်ကစာနေစင်းသမားတွေအခွင့်အရေးနောက်တစ်ခုကပုပ်လိကတူချင်းတွေအဖွဲ့စည်းတွေဂုံသိက္ခာနဲ့သူတို့ရဲ့ဂုံသိက္ခာနဲ့သူတို့ရဲ့ပုပ်လိကလွတ်လပ်ခွင့်ကာကွယ်နိုင်ခွင့်အခွင့်အရေးဒီနှစ်ခုပြဿနာဖြစ်လာတဲ့ခါမှာညှိပေးရမှာစာနေစင်းကောင်စီ
တချို့ကတော့တကယ်တော့ပြန်ကြားရေးဝန်ကြီးဌာနဆိုတာလည်းမလိုဘူးသတင်းလွတ်လပ်ခွင့်ပေးထားလိုက်ရင်သူတို့ရေးသူတို့ကဥပဒေစီကံချိုးဖောက်တယ်ဆိုရင်သက်ဆိုင်ရာတရားဥပဒေအတိုင်းအရေးယူပြီးတော့အဲ့ဒါနဲ့ဖြည့်ဆင်းနိုင်မယ်လို့ပြောတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာတရားဥပဒေဆိုတာရှိပြီးတော့တရားဥပဒေကိုလေးစားလိုက်နိုင်မှု rule of law တရားဥပဒေစိုးမိုးရေးကမရှိဘူးဖြစ်နေလို့ပြောကြပါတယ်အဲ့ဒါကော
နံပါတ်1ကတော့ပြန်ကြားရေးဝန်ကြီးဌာနရှိခြင်းမရှိခြင်းဆိုတော့သက်ဆိုင်ရာဆိုးနားဆိုင်တယ်ဆိုတော့တချို့ကပြောတာပေါ့ဗျာဒီမိုကရေစီနိုင်ငံမလို့ပြန်ကြားရေးဝန်ကြီးဌာနမရှိဘူးလို့ပြောတယ်တိုးတော့ဟလာကမ္ဘာမှာလူကြီးတွေအများဆုံးအိန္ဒိယနိုင်ငံမှာပြန်ကြိုင်းဝင်ထလာရှိတယ
်။ဒါပေမဲ့အိန္ဒိယနိုင်ငံရဲ့ဇင်းလူရခွင့်ကကမ္ဘာမှာထိစုံလောက်မှရှိတယ
်။ကျွန်တော်တို့ကလည်းအခုပြန်ကြိုင်းဝင်ထလာကျွန်တော်ကထိ ंछ ုပ်တဲ့ဖွဲ့စည်းမဟုတ်တော့ဘူး။เนาะကျွန်တော်တို့ကလည်းမီဒီယာဖွံ့ဖြိုးတိုးတက်ရေးလို့ကျွန်တော်လုပ်နေတယ်။အဲ့တော့ကျွန်တော်ရဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးကဘယ်နဲ့သွားနေလဲဆိုတော့ UNESCO ကသတ်မှတ်ထားတဲ့ Media Development Indicator လို့ခေါ်တဲ့ဆန်5ရက်ရှိတယ်။အဲ့တော့ကျွန်တော်တို့သွားနေတာအဲ့ဆန်5ရက်တိုင်းမှာကျွန်တော်ကပြည့်မီအောင်ကျွန်တော်သွားနေတယ်။เนาะအဲ့တော့ဒါအကြောင်းကျွန်တော်တို့ကပြန်လို့မယ်ဒါကျွန်တော်တယောက်တည်းလုပ်လို့ရတဲ့ကိစ္စမဟုတ်တော့ခုနမီဒီယာသမားတွေကိုယ်တိုင်ကောင်ကိုယ့်ရဲ့ကျင့်ဝတ်ကိုယ့်ရဲ့အတတ်ပညာကိုယ့်ရဲ့ professional standard ကိုမြင့်မို့လို့တယ်ဒီလိုမရှိဘူးဆိုရင်တော့ခုနပြောသလိုအဲ့လိုလည်းစဉ်းစားမြင့်မလာဘူးတစ်ဖက်ကလည်းဂျားဝင်ဖြစ်ချင်းပြီးမဲ့သတင်းမီဒီယာကောင်စီလိုမျိုးကိုအလေးမထားဘူးဆိုရင်လူတွေကတော့တရားဥပဒေသွားမှာပဲအဲ့တော့ကျွန်တော်လိုက်လေ့လာတဲ့ခါမှာဥပမာအင်ဒိုနီးရှားနောက်ဒီဥရောပမှာကျွန်တော်လေ့လာဟုတ်ပါတယ် စာနာဇင်းကောင်စီရဲ့တိုင်ကြားမှုဖြည့်ရှင်လုပ်ငန်းစဉ်တွေအသက်ဝင်တဲ့နိုင်ငံတွေမှာ80ရာခိုင်နှုန်းသောကိစ္စတွေအလုံးကတရားဥပဒေမရဘူးဒီကောင်စီမှာပဲပြီးသွားတယ်အိန္ဒိယမှာဆိုလည်းအိန္ဒိယ press council အရန
်
သူကဝင်ထိန်းပေးနေတော့အဲ့တော့အစိုးရကဌာနတွေရဲ့တစုံတစ်ခုဖြစ်သူ့သွားပြောပြီးတယ်သူ့ရဲ့ဖြည့်ရှင်မှုလေးထားတာပေါ့ဆိုတော့ဒါအောင်ကျွန်တော်ပြောတာအရေးကြီးတာကဥပဒေနဲ့နေဥပဒေမဟုတ်ဘူးသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍကိုစာနာဇင်းသမားတွေကိုယ်တိုင်ကအလေးထားလိုက်နာမှသာလျှင်လူတွေအလုံးကကျွန်တော်ကဒီဘက်လမ်းကြောင်းကသွားရင်ခုနကကျွန်တော်ပြောတဲ့တရားဥပဒေကိစ္စတွေကကျွန်တော်ရှောင်လို့ရမယ
်ဟုတ်ကဲ့တခုနောက်တစ်ခုပြောရင်ဥယျာထောအခုပြောနေတဲ့အထက်မှာများသောဖြင့်စာနာဇင်းလောကနဲ့အနာပိုင်တွေကြားပြောမယ်ဆိုရင်ဥယျာထောပြောလာတဲ့ပြန်ဟာအနာပိုင်တွေဖက်ရက်တပီးပြောတဲ့လေသံဖြစ်တယ်လို့ကျွန်တော်ကအကဲခတ်မိပါတယ်အဲ့ဒီတော့များသောဖြင့်သတင်းနောက်ပြီးတော့ပြည်ကြေးဝန်ကြီးဌာနကထုတ်ဝေနေတဲ့သတင်းစာတွေဟာလည်းပဲလွတ်လပ်တဲ့စာနယ်ဇင်းနဲ့အပြိုင်ဖြစ်နေတယ်သူတို့ကတခါလက်နေရန်တရားအပြည့်စုံနဲ့ရှေးကပြေးခွင့်ရနေလို့သတင်းစာလောကတွေဟာစာနယ်ပြည်ကြေးဝန်ကြီးဌာနကထုတ်ဝေတဲ့ဟာတွေကြောင့်နှောင့်နှေးကြံ့ကြံ့နေရတယ်သူဆိုပြုတ်သွားတယ်လို့လည်းပြောကြပါတယ်အဲ့ဒီမိကောင်ကဘယ်လိုပြန်ပြောလို့
ဟာဈေးပေါ်စီပေါ်စနစ်လေကျွန်တော်တို့ကပြည်သူတွေကသတင်းသိပိုင်ခွင့်ရှိတယ်တန်းနိုင်သမျှသတင်းအရင်းမြစ်များများကနေပြီးတော့သတင်းတွေထွက်လာလေပိုကောင်းနေပေါ့ဆုံးဖြတ်တာတော့ပြည်သူတွေဆုံးဖြတ်မယ်။များများဖတ်မယ်။သူဆုံးဖြတ်မယ်။သူလက်မခံရင်ကျွန်တော်တို့အစိုးရသတင်းစာတွေပျောက်သွားမှာပေါ့
။လုတ်ပိုင်ခွင့်များများယူထားတယ်ဆိုတာကိစ္စ။
လုတ်ပိုင်ခွင့်တော့ကျွန်တော်ထင်တယ်လေ။ဘယ်မှာလုတ်ပိုင်ခွင့်ကျွန်တော်တို့မှပို့ပြီးတော့ရရဆိုတာမရှိဘ
ူး။သတင်းဥရာရောပါလေ
။သတင်းဥရာတော့ခုနကလိုကျွန်တော်တို့အစိုးရသတင်းတော့ကျွန်တော်တို့ကကျွန်တော်တို့ပို့ထည့်တာပေါ့ဗျာ။ဘာလို့ဆိုတော့ကျွန်တော်တို့အစိုးရသတင်းကို Political Media အစီအစဉ်ကျွန်တော်တို့ပို့ပြီးထည့်တာပေါ့။တော်တော်ကျွန်တော်တို့ဘယ်ကိုသွားနေလဲဆိုတော့အခုကျွန်တော်တို့ဥပဒေကြမ်းတင်ထားတယ်။ဟလာကျွန်တော် BBC တို့ဘာလို့လို့ပဲနော်။အများပြည်သူဝန်ဆောင်မှု Media ဘက်ကိုကျွန်တော်တို့သွားမယ်ပေါ့နော်။ဆိုတော့ဒါဒီဥပဒေအတည်ဖြစ်ရင်တော့ကျွန်တော်တို့ရဲ့အခန့်ကဏ္ဍပိုပြောင်းသွားမယ်။တိုးတော့အခုဥပဒေမပေါ်ခင်တော့မှဥကြုံတော်ကလေ့လာမှဆိုရင်ကျွန်တော်တို့ရဲ့သတင်းရေးသားမှုပုံစံတွေတင်ဆက်ပုံစံတွေအများပြည်သူဝန်ဆောင်မှုမီဒီယာဘက်ကိုကျွန်တော်ဥတီပြီးရွေးရှားနေတယ်ဆိုတာဥကြုံတော်တွေ့မှာ
။ဆိုလွတ်လပ်တဲ့သတင်းသမားတစ်ယောက်ကအစိုးရလုပ်ငန်းကိုဝေဖန်ပြီးတော့အစိုးရသတင်းစာထဲမှာထည့်မဆိုရင်ကလက်ခံတာခင်ဗျာ။
ကျွန်တော်တို့ရဲ့အိတ်တံမူဝါဒပေါ့နော်။ဥမာကျွန်တော်ကခုနလိုကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခြေခံစဉ်းစားချက်ပေါ့နော်။အခုကျွန်တော်သွားတဲ့အချိန်မှာကျွန်တော်တို့ရဲ့သတင်းတစ်ခုကိုဖတ်လိုက်လို့ရှိရင်လူတယောက်ဟာပြဿနာကိုပို့ပြီးတော့ခြေခြေမြင့်နားလည်သွားစေဖို့သူ့ရဲ့အဆုံးပြမှန်ကန်စေဖို့အတွက်လိုအပ်တဲ့သတင်းချက်လက်ကိုပဲကျွန်တော်ထည့်မယ်ကျွန်တော်သတင်းကိုဖတ်လိုက်လို့ပို့ပြီးတော့စိတ်တူသွားတာမျိုးပို့ပြီးတော့မှဟလာဒေါသဖြစ်ရတာမျိုးအဝေးပန်းခိုင်းတဲ့လူကလည်းဟလာပြဿနာကိုနားမလည်ဘဲနဲ့ဒေါသဖြစ်သွားတာမျိုးဘေးရလူကလည်းဟလာပါတီတစ်ခုခုပဲသူ့မို့အကြောင်းအရာတစ်ခုပဲကိုဘက်လိုက်ပြီးတော့မှမြင်သွားတာမျိုးဖြစ်တဲ့အားမျိုးဆိုတော့ကျွန်တော်တို့မထည့်ဘူးအဲ့တော့ရေးလို့ရတယ်တိုးတော့ဘယ်သတင်းစာကျန်တဲ့သတင်းစာလိုပဲကျွန်တော်တို့ရဲ့ editor မူဝါဒနဲ့ကန့်ညီတယ်ဆိုတော့ကျွန်တော်ဥကြုံသာရေးလဲကျွန်တော်ထည့်မှာပဲ
ကျေးဇူးတင်ပါတယ်ကျွန်တော်ရေးပါမယ်နောက်ဆုံးမေးရတဲ့မေးခွန်းတစ်ခုရှိသေးတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်သတင်းလောကတိုးတက်ခွင့်ဟာနိုင်ငံရေးပြုပြင်ပြောင်းလဲရေးတိုးတက်မှုတွေသိပ်ပြီးတော့ခြေလှမ်းစောနေတယ်ဆိုပြီးတော့ဟိုကျွန်တော်ရဲ့အထင်ရသတင်းသမားတူစာရေးဆရာတူဖြစ်တဲ့ဆရာဖေမင်းကဝေဖန်ပါတယ်တတိစကားတော်လေးအတိတ်ပဲရှိလို့ထင်တယ်နိုင်ငံရေးလွတ်လပ်ခွင့်ကလောက်ခြေလှမ်းမတက်ဖ ೇನೆ သတင်းလွတ်ခွင့်ပို့တိုးတက်နေလို့သတင်းလွတ်ခွင့်ကိုနိုင်ငံရေးအနာရှိရဲ့ပုဂ္ဂိုလ်ကပြန်ပြီးထိန်းထုတ်ခြင်းတဲ့သဘောတွေ့ရတယ်လို့သုံးသပ်တယ်အဲ့တော့ဘာပြန်ပြောချင်ပါလဲ
အဲ့ဒါလုံးဝမှားလို့ကျွန်တော်ပြောချင်တယ်ဘာဖြစ်တော့မီဒီယာလွတ်လပ်ခွင့်ရရှေ့ရကိုသွားနေရမှာဘာလို့သတင်းလွတ်လပ်ခွင့်ရှေ့ကိုရောက်မှလူတွေကခုနကျွန်တော်ပြောသလိုပဲပြည်သူတွေကတကယ်ကျတော့ဆုံးဖြတ်မဲ့လူတွေလေအဲ့တော့ဆုံးဖြတ်မဲ့လူတွေမှာသတင်းချက်လက်များများရရမယ်နောက်ပေးတဲ့သတင်းချက်လက်တွေကခုနလိုပေါ့တန်ဖိုးရှိတဲ့ quality news တွေဖြစ်ရမယ် quality information တွေဖြစ်ရမယ်အဲ့တော့ဒီလိုဖြစ်ဖို့အတွက်ဆိုတာကျွန်တော်သတင်းလွှတ်ခွင့်ရှေ့ရကိုဦးဆောင်အောင်ပါမယ်ဒီလိုရှေ့ရသတင်းလွှတ်ခွင့်ဦးဆောင်သွားမှခုနလိုနိုင်ငံလွှတ်ခွင့်ပြောင်းတဲ့ခါမှာလူတွေကခုနလိုပုံကိုရေးကိုကိုယ်ပြီးတော့ပြောတာမျိုးဟဲ့လားဟိုအချောင်းရအောင်မတီးဘဲနဲ့ဟဲ့လားပုံကိုရေးယုံကြည်လို့ဒါမှမဟုတ်အကြောက်တရားကြောင့်ဒါမှမဟုတ်လက်လာပါကြောင့်ဆုံးဖြတ်တာနဲ့သွားမှာဆိုတော့အဲ့ဒါစီးပွားရေးပြင်ပြောင်းလဲမှုမှာဆိုလဲဥမာဆိုတော့ဗျအဂတိလိုက်စားမှုအဲ့ဒါအဂတိလိုက်စားမှုတိုက်ဖြတ်ချင်တယ်ဆိုရင်ကျွန်တော်ကသတင်းလွှတ်ခွင့်ရှေ့ရကိုသွားနေရမယ
်အထူးကျေးဇူးတ
င်ပါတယ်ဟုတ်ပါ
မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွတ်ကိုအယ်ဒီတာဦးကျော်စံသာတည်တံ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာဒုတိယပိုင်းအစီ